မြန်မာနိုင်ငံကရွှေချမ်းမွတ်စလင်ဒီပေါ်မှာရက်စက်တဲ့လူမျိုးစုလိုက်ရှင်းလင်းဖျက်ရှားမှုမျိုးလုပ်ရမှာတာဝန်ရှိသူတွေကိုအေးအေးယူပြစ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်လှုံ့ဆော်မှာဖြစ်ကြောင်းနိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကစနေနေ့မှာပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအင်ဂျင်ဘင်္ဂလားဒေ့ရှ်ကရွှေချမ်းခုနှစ်သိန်းကျော်အင်းအိုးရင်ဆောက်ခွာဖျက်ပြရတဲ့ပဋိပက္ခဖြစ်ပေါ်ခဲ့တာတနည်းမြောက်ဖြစ်ပါလေနဲ့မှာဝန်ကြီးပေါင်ပီယိုကကြေညာချက်ထုတ်ပြန်ပြီးပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာရွှေချရီပေါ်မှာရက်စက်တဲ့လူမျိုးစုရှင်းလင်းဖယ်ရှားမှုမျိုးကိုစစ်တွေးကြော်ရဲတိုက်ခိုက်မှုနောက်ပိုင်းနိုင်ငံချင်းချင်းနဲ့လုပ်တဲ့လုံခြုံရေးတပ်တွေကကျူးလွန်ခဲ့ကြောင်းနဲ့ဒီအတွက်တာဝန်ရှိသူတွေကိုအမေရိကန်ကဆက်လက်အရေးယူမှာဖြစ်ကြောင်းဝန်ကြီးပေါင်ပီယိုကသူ့ရဲ့ Twitter မှာရေးသားခဲ့တဲ့အပြင်စစ်တပ်အနေနဲ့မြန်မာနိုင်ငံဒီမိုကရေစီရှောင်လန်းမှုအောင်မြင်စေဖို့အတွက်လူခွင့်ရေးကိုလေးစားရမှာဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ1962ခုစစ်တပ်အာဏာသိမ်းခဲ့ပြီးနှစ်ပေါင်း50လောက်အုပ်ချုပ်ခဲ့တဲ့နောက်ပိုင်း2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြီးလုံခြုံရေးအာဏာအများစုကိုဆက်လက်ကန့်ကွက်ကန့်ဆွဲထားခဲ့ဖြစ်ပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ဆိုးရွားကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်တွေကမွတ်စလင်စစ်တွေးကြော်တွေကိုတရားဥပဒေနဲ့အညီနှိမ်နင်းလာတာဖြစ်ပြီးဒုက္ခသည်တွေပေါ်မှာရက်စက်မှုတွေကျူးလွန်တယ်လို့ဆွဆဲမှုတွေကိုလက်မခံနဲ့မြင်ဆိုထားတာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရွှေချဒုက္ခသည်တွေကတော့ကတိဘက်ကဖြစ်ပွားခဲ့တဲ့တနည်းမြောက်နေဖြစ်တဲ့ဆင်းရဲနေမှာပဲဆန္ဒပြပွဲတွေနဲ့ဆူတောင်းပွဲတွေကိုပြုလုပ်ခဲ့ကြပါတယ်။မြန်မာစစ်အာဏာကရွှေချဆိုတဲ့အတုံးလုံးကိုလက်မခံနိုင်တဲ့ဒုက္ခသည်တွေမြင်ရပြန်ရတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့နှိမ့်နှိုင်းဆောင်ရနေတယ်လို့ကုလသမဂ္ဂအဖွဲ့ဝင်နဲ့လည်းနားလည်မှုစာချုပ်စွာရေးထိုးဆောင်ရနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့အင်တာနက်ကြောင့်ရွှေချရဲ့တက္ကပွင့်ဆင်းနုပွဲလုပ်ဖို့ရှိပြီးကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတာစ်ကအမှားစကားပြောကြားဖို့အတွက်စီစဉ်ထားပါတယ်။